နိုဝင်ဘာလ19ရက်နေ့ကဖြစ်ပွားခဲ့တဲ့ကချင်လိုက်စားပူတင်တန်းကြောင်းကိုတပ်မတော်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုဟာတိမတိုင်ခင်ရက်ပိုင်းအတွင်းကချင်ဘက်ကခြိပါတိုက်ခိုက်မှုတွေအပေါ်စစ်ရေးသဘောတရားအရသတိပေးတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကဗီဒီယိုနဲ့တွေ့ဆုံစဉ်မှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့စိုးရိမ်စရာပြန်ဖြစ်လာနေတဲ့တိုင်းရင်းသားပဋိပက္ခများအရေးနဲ့ပတ်သက်ပြီးဗိုလ်ချုပ်မူကြီးနဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထိုးတို့တည်တံ့မေးမြန်းထားတာကိုဆက်လက်နားဆင်ကြပါရှင်။
မြန်မာနိုင်ငံမှာအရေးကြီးဆုံးကဏ္ဍတစ်ခုလို့လည်းပြောလို့ရပါတယ်ဒါကနိုင်ငံတော်ငြိမ်းချမ်းသာယာရေးပေါ့နော်ငြိမ်းချမ်းရေးဆိုတော့အခုတက်လာတဲ့အစိုးရအနေနဲ့လည်းဦးစားပေးအစီအစဉ်နဲ့တနိုင်ငံလုံးခြုံတဲ့အပြစ်ခတ်ရစဲရေးကိုသဘောတူစာချုပ်အခွင့်အာအလုံးနဲ့သဘောတူစာချုပ်ချုပ်ဖို့လည်းစူးစမ်းနေခဲ့ပါတယ်ဒါမှမဟုတ်မဖြစ်လာခဲ့ပါဘူးအထူးသဖြင့်အခုနောက်ပိုင်းဒီရက်ပိုင်းတွေမှာဆိုလို့ရှိရင်ကချင်ပြည်ဘက်မှာတိုက်ပွဲသတင်းတွေပြန်ကြားရပါတယ်ဒီလိုပဲမကြသေးခင်ရပိုင်းအတွင်းကပဲကချင်ပြည်ပဲကိုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုသတင်းကြားပြီးတော့အဒီမဲ့အရာရှိလောင်းတချို့တေဆုံးရတဲ့သတင်းလည်းကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့ဗိုလ်ချုပ်မှုကြီးရဲ့သဘောလေးနည်းနည်းရှင်းပြပေးပါ
1948ခုနှစ်လွတ်လပ်ရတဲ့ချိန်မှာလွတ်လပ်ရေးနဲ့တူဒုပိုင်းနဲ့ပါလာတာပြဿနာတော့ဒိုင်းသားတဲ့နိုင်ငံပြည်ပခါတွေပဲဖြစ်တယ်ဒီထိအဲ့ဒီပြဿနာရင်းနှီးချိုင်ပြီးရှင်းနေရတဲ့ဖြစ်ပါတယ်အဲ့မှာလေတိုင်းရင်းသားဘက်ကတည်ကြည်ခဲ့ရတယ်ရှိလို့တပ်မတော်ဘက်ကတည်ကြည်ခဲ့ရတယ်ရှိဒီပြည်သူပြည်သားတွေလည်းကအပြစ်မရှိတဲ့ပြည်သူပြည်သားတွေတည်ကြည်ရတာလေအားကြီးရှိပါတယ်တိုင်းပြည်မှာတည်ငြိမ်အေးချမ်းမှုတော့တကယ်လူတိုင်းလူသားအားဖြစ်ပါတယ်လူသားဖြစ်ပါတယ်နောက်တော့ကခုနကပြောတဲ့လက်နက်ကန်ပဋိပက္ခဖြစ်ပြနေတဲ့အခြေအနေအရရက်ကိုတိုက်ပွဲတွေဖြစ်နေရရက်ကိုမလို့ချင်းဆုံးတဲ့ပုံကူပြောရင်တော့ကျွန်တော်တပ်မတော်သားလို့ဆိုကျွန်တော်ပြောချင်တယ်ဘုရမဒါတွေမလုပ်ချင်ကြပါဘူးတကယ်တော့ကျွန်တော်လည်းမလိုလားပါဘူးငញ្ញံလည်းတကယ်လိုချင်ပါတယ်ကျွန်တော်ပြည်ပနိုင်ငံဒီအခါလောရဆာသွားတဲ့အချိန်မှာတွေ့ကြည့်တဲ့ခေါင်းဆောင်တွေရောကျွန်တော်မြန်မာနိုင်ငံလာရှိကြောက်တဲ့အချိန်မှာအဲတမတော်ပိုင်းဆိုင်ရာနယ်ပယ်ဆိုင်ရာခေါင်းဆောင်တွေကျွန်တော်တို့တွေ့တဲ့အချိန်မှာကျွန်တော်ပြောပါတယ်ကျွန်တော်ငញ្ញံလိုချင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့ကျွန်တော်တို့တိုးအပ်ပါတယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အဓိကလိုအပ်ချက်ပါလဲဆိုတည်ငြိမ်အေးချမ်းဖို့ပါပဲတည်ငြိမ်အေးချမ်းမှလာတနဲ့လုံမကိုလုံနိုင်လိမ့်မယ်ဒါကြောင့်ကျွန်တော်တို့ကငင်းညာရောက်ကြိုးစားနေတယ်တမ်းမတွေပြင်းပြတဲ့ဆန္ဒတော့ငင်းညာရေးရချင်တဲ့ဆန္ဒပါပဲတို့ဆိုလည်းပဲအခုကျွန်တော်တို့သွားနေတဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းမှာဟာလက်နက်ကူကင်ပြီးတော့မှလက်နက်ကူကင်ပြီးတော့မှဒီလိုအပ်တဲ့တောင်းဆိုမှုတွေပြုတ်ဆုတ်ပြီးတော့မှသူတို့အခွင့်အာဏာရဖို့အတွက်လှုံ့ဆော်ချက်တွေကတော့မရှိသင့်ဘူးလို့ကျွန်တော်ယူဆဒီမိုကရေစီတော့စီကံဥရင်းနေကြီးတွားကြလာကြမလုပ်ကြကန်ကြမှာဖြစ်ပါတယ်လက်နဲ့နဲ့ကင်ပြီးတော့လွတ်လွတ်တော့မရနိုင်ဘူးလေဒါကြောင့်ကျွန်တော်တို့လည်းလက်နဲ့ဟိုတဖြစ်နေတဲ့ပြဿနာတွေအားလုံးငင်းကြအောင်ကျွန်တော်ကြိုးစားလေးရှိပါတယ်ကျွန်တော်လည်းတွေ့ဆုံနေတဲ့တိုင်းသားခေါင်းဆောင်တွေကကျွန်တော်တိုင်းမဲ့ပြောပြတယ်သို့တော်လည်းပဲကျွန်တော်တို့ပြောထားတဲ့ငင်းငင်းမူလေးတွေရှိတယ်ငင်းငင်းဆိုတာလေကိုတော်တဲ့လူချင်းလို့မရဘူးဗျသူတို့ကိုယ်တိုင်လည်းလူချင်းမှဒါရမယ်
အဲ့တော့ဒီဟိုဒီလိုလက်နက်ကင်ပြီးတော့ဆွေးနွေးမယ်ဆိုတဲ့အစားဟိုအားလုံးကဒီမိုကရေစီနည်းလမ်းကြနိုင်ငံရေးအရာဖြည့်ရှင်းကြဖို့ဆိုလို့ရှိရင်အပြစ်ခတ်ရစဲရေးကပထမဆုံးဖြစ်အောင်
တာဝတ်တာပေါ့
အပြစ်ခတ်ရစဲရေးဖို့အတွက်ဆိုလို့ရှိရင်အဲကျွန်တော်တို့လေ့လာမိသလောက်ကတော့ဗိုလ်ချုပ်မှုကြီးအနေနဲ့အဲ KNU ကရင်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ပါတယ်မကြာခဏဆိုလို့ရှမ်းတပ်ဖွဲ့တွေနဲ့တွေ့ပါတယ်ခေါင်းဆောင်တွေနဲ့တွေ့တယ်ဒါပေမဲ့အခုနောက်ဆုံးဖြစ်နေခဲ့တဲ့ကချင်တပ်ဖွဲ့ခေါင်းဆောင်ပိုင်းနဲ့တော့တွေ့တယ်ဆိုတာကျွန်တော်တို့မကြားမိသေးဘူးခင်ဗျာဒါဘာလို့များအခက်အခဲရှိနေလို့လဲ
ဟိုပရောဆိုကရင်ပေါ့ကရင် KNU နဲ့တွေ့တဲ့ခေါင်းဆောင်ပိုင်းပေါ့သူတို့ဘိုင်းတော့သူတို့လည်းနံပါတ်၁ချက်တော့ကျွန်တော်တို့တပ်မတော်ကနေပြောထားတဲ့ငင်းငင်းမှု၆ချက်ပေါ့ဒီထဲမှာတော်တော်လေးကိုသူတို့အလေးထားပြီးတော့ဆောင်ရွက်တာတွေ့ပါတယ်တကယ်လည်းသူတို့နဲ့ပြောဆိုကြည့်တဲ့အခါမှာတကယ်ကိုလင်းငင်းလူချင်းနဲ့သဘောထားတယ်ကျွန်တော်တို့တွေ့တယ်ပြောရလို့ကျွန်တော်လူပုဂ္ဂိုလ်ရဲ့ပြောရင်ယုံကြည်မှုကျွန်တော်ရှိပါတယ်သူတို့ပေါ့မှာအဲခုနပြောတဲ့ရှမ်းခေါင်းဆောင်တွေနဲ့ပြောရင်လည်းကျွန်တော်တို့ကဟိုအထူးလေးတို့အထူးနှစ်တို့ခေါင်းဆောင်တွေရှိပါတယ်။နောက်ဒီဘက်ကအထူးတစ်တို့ဘာလို့ပဲခေါင်းဆောင်တွေရှိပါတယ်။သူတို့နဲ့လည်းဆွေးနွေးတဲ့အခါမှာသူတို့လည်းဒီစိတ်ဓာတ်တွေအများကြီးရှိတော့ကျွန်တော်တွေ့ပါတယ်။ဆိုတော့သူတို့နဲ့ပြောဆိုကြည့်တဲ့အခါမှာသူတို့ရဲ့လူလားချက်တွေကိုကျွန်တော်တို့ကခံမှန်းမိပါတယ်။ဒါကတော့တစ်ချက်ပေါ့။အဲတော့ဒီတီအိုင်နဲ့ကြားတဲ့အခါကျတော့အဲဦးကျွန်တော်တို့စပြီးတော့ငြင်းငြိုင်းဆွေးနွေးတဲ့ကာလမတိုင်ခင်ပေါ့လေအဲ့ဒီအခြေအနေပေါ့နောက်တော့ဒီဘက်အခြေအနေပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဆော့ဆော့ပြောတဲ့ငင်းငင်းမှု6ချက်ထဲမှာပြောထားတဲ့ဒီချုပ်ချက်လက်တီတီသူတို့လိုက်နာဖို့ အားနေတာဟုတ်တွေ့တယ်အဲ့တော့သူတို့အားနေတာတွေ့တဲ့ခါကျသူတို့နဲ့တွေ့ဖို့ကြောက်လို့ကျွန်တော်တတ်မလို့အကြီးကြီးတောင်းနေတယ်ဆိုတော့လေစဉ်းစားပါလေဒါလေးစဉ်းစားပါလေအဲ့ဒါတွေ့ပြီးတော့မှဘာမှလည်းအကျိုးမရှိဘူးဆိုလို့ရှိရင်လည်းဒီဘက်တော့မရှိပါဘူးသူတို့ဘက်ကတကယ်ကိုညီငယ်ဒုချင်းနဲ့ပြည့်ချင်းနဲ့ဆိုရင်တော့ခုနကပြောတဲ့ညီငယ်မူချောက်ချက်တရားနေလိုက်နာတဲ့အချက်တွေဒီပေါ့အားလု ဖြစ်ပျက်နေတဲ့ပြစ်ခတ်နေပတ်သက်ပြီးစောစောခမားမိတဲ့ထမတစ်ချက်ပါတယ်ဟိုပြီးခဲ့တဲ့19ရက်နေ့ပေါ့နော်အဲဒီကနေ့ပတ်သက်လို့ရှိရင်ဒီမတိုင်ခင်အခြေအနေတွေပြန်ပြောနေနဲ့ကျွန်တော်ပြန်ပြောပြခြင်းလဲ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့အနေနဲ့တမန်တော်ကြီးကနေကျွန်တော်တို့ဟိုလက်နက်ကင်တိုင်းရင်းသားတွေရဲ့နေပတ်သက်ပြီးတော့တော့မတိုက်ဖို့ကျွန်တော်တို့ပြောထားတာရှိပါတော့မတိုက်ပါဘူးဟုတ်ကဲ့ကျွန်တော်တို့ဒီခုဂျင်းနေထိုင်တာဒီသူတို့ရဲ့စခန်းတွေကိုကျွန်တော်တိုက်တာပြူတာဌာနချုပ်တွေပေါ့သူတို့တရားဝင်ပေးထားတဲ့နေရာတွေကျွန်တော်တိုက်တာပြူတာမရှိဘူးဒါမှမဟုတ်လဲကျွန်တော်တို့ပုံမှန်လာပြီးတော့ဟလာလာပြီးတော့သူတို့ဆံပြီးတိုက်တာပြူတာပြစ်တာခတ်တာတွေတော့ရှိတယ်သူတို့ဘက်ကနေရှိတော့အခါကျလက်တွန့်ပြန်တာတွေရှိပါတယ်ဒါတော့ရှိတယ်တမရကြီးကတော့မိမိကိုယ်ကခုခံပိုင်ခွင့်အနေရတိုက်ပါလို့ပြောတယ်ခုခံပိုင်ခွင့်ဆိုတော့မှအဆင့်တွေအများကြီးရှိတယ်ဗျဟု
တ်ပါဘ
ူးဆီရီမြင်တခုပြောလို့ရှိရင်ခုခံပိုင်ခွင့်ဆိုတာမလုပ်နိုင်အောင်လုပ်ရတဲ့အဆင့်ထိကျွန်တော်လုပ်ရတာရှိပါဒီအဆင့်ကိုကြတော့တော်လေးထိန်းသိမ်းလုပ်ရပါတယ်တွေ့မှာတိုက်တာတဲ့ဆိုင်မတွေ့ခင်မှာမလုပ်နိုင်အောင်တားရတာလေအဆင့်လည်းရှိတယ်ဆိုကျွန်တော်ပြောခြင်းအဲ့တော့စိုးစိုးကပြောလို့ပေါ့အဲ့သူတို့အနေနဲ့လူမချခဏလာလိုက်ပြီးနှောက်ရပြစ်ခတ်တဲ့အခါကျွန်တော်ကမလုပ်ဖို့ပြောတယ်ပြောတယ်ဒီဂျပန်တွင်းပေါ့လွန်ခဲ့တဲ့ဂျပန်တွင်းမှာပဲပြစ်ခတ်မှုတွေလာပြီးပြစ်တာလေးရှိပါတယ်ဆိုတော့ပြောတယ်19ရက်နေ့ဖြစ်စဉ်ဆိုလို့ရှိရင်လည်းအဲကျွန်တော်တို့ကလာပြီးပြစ်တဲ့ဖြစ်စဉ်ဖြစ်လာတဲ့အတွက်ကြောင့်တတိပေးပါတယ်မလုပ်ပါနဲ့ထပ်ပြောတယ
်အဲ့လို19ရက်မတိုင်ခင်ကဖြစ်တဲ
့ဖြစ်တဲ့ဖြစ်စဉ
်တမတော်ဘက်ကအခြေအဆုံးတွေရှိခဲ့လ
ားရှိပါတယ်ရှိပါတယ်အများကြီးပါဗျာဒါတွေပြောမှဆိုရင်ဟိုဘောဟိုကျွန်တော်တို့ဟိုပြန်ပြီးတော့ဟိုဟိုပြန်ပြီးတော့ဟိုဘောဗျာဟိုပြန်ဆွသူလို့ဖြစ်မှာသူလို့ကျွန်တော်တုံတောင်းကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့
တက်မနဲ့ဖြစ်တယ်လို့ကျွန်တော်တော်တိခံပြီးတော့နေတယ်ကျွန်တော်ပြောလိုက်လို့ပြောစရာကြီးအများကြီးရှိတယ်ဒါပေမဲ့ကျွန်တော်မပြောဘူးပြောမယ်နဲ့ကိုရအောင်မယ်အောက်ချခြင်းပဲရအောင်ဖြည့်ရှင်းပါတယ်ဟလာလေးလို့တချို့ဟာဒီမှာတော်တော်လေးစိုးစိုးဝါးဖြစ်တဲ့ဖြစ်စဉ်တွေရှိပါတို့တော့ကျွန်တော်တို့ကြိတ်မိတိခံပြီးတော့မှငြိမ်းငြိမ်းပဲပြည့်ရှင်းတဲ့စိတ်နဲ့မှတုတ်တာပါတတိပေးပါတယ
်
မလုပ်ကြပါနဲ့မလုပ်ပါနဲ့ကျွန်တော်ကိုယ်တိုင်လည်းစက်ဆန်တာဝန်ရှိတဲ့ပုဂ္ဂိုလ်ကျွန်တော်လှမ်းပြောတယ်မင်းတို့ပြောပါတေချာနားလည်အောင်ပြောပါမလုပ်ဖို့ဒါတွေမလုပ်ကြဘူးငင်းရတကယ်လို့ရှင်လို့ရှိရင်တိကျတော့ပြစ်ခတ်မှုတွေလုံးဝမရှိအောင်ထိမှုတော့လူတာပေါ့အနည်းဆုံးတော့ပြစ်ခတ်မှုထိမှတာညွန်ကြည့်မှုစာဖြစ်လာတယ်
ညွန်ကြည့်မှုဖြစ်လာ
ဒီလိုမဖြစ်အောင်လုပ်ဖို့ဆိုနှုတ်တစ်ဖက်လုံးလုပ်ဖို့တော့လူတယ်နှုတ်တစ်ဖက်လူပါတယ
်
ဒါကြောင့်လဲကျွန်တော်တို့နဲ့ထိရင်သေးသေးနဲ့လုပ်နေတယ်ဆိုတော့ကျွန်တော်ပြောလို့ရပါတယ
်ဆိုတော့ဘုဇုံဘုန်းကြီးပြောသလိုပဲလေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေထိတွေ့မှုတွေခြားဆုံးမှုတွေထိခိုက်တွေရှိတယ်ဆိုတော့လဲကျွန်တော်တို့နားလဲပါတယ်အဲဘယ်သူမှန်းနဲ့ဘယ်ဝါမှန်းနဲ့ဆိုတဲ့သဘောမဟုတ်ဘူးဆိုရင်အခုထပ်ပြီးမေးချင်တဲ့ကိစ္စကဘုယုံကြီးရှင်းပြတဲ့မှာလည်းနည်းနည်းတော့ပါပါတယ်အခုဒီစကွဲအနေဖြစ်စဉ်ကတော့ဒီနှစ်ဖက်အဖွဲ့တွေကြားထိတွေ့တိုက်ခိုက်မှုတွေဖြစ်နေတဲ့နေရာနဲ့တော်တော်လှမ်းတဲ့နေရာသူတို့ရဲ့ဌာနချုပ်အတွင်းပိုင်းအထိရောက်လာနေတဲ့အနေအထားဆိုတော့ဒါကဟိုဒီလိုနှစ်ဖက်ကိုယ့်ကိုယ်ခုခံပိုင်ခွင့်ဆိုတဲ့အဲဘောင်ကိုကြော်နေသလားဒီလိုဖြစ်လာတဲ့အတွက်တစ်ဖက်ကရောဒီဖက်အတွင်းပိုင်းနယ်ဘက်ကိုပြန်လည်တိုက်ခိုက်မှုတွေလှုပ်လာဖို့ဖိတ်ခေါ်သလိုများဖြစ်မနေဘူးလ
ားသူတို့ဘက်တွေးနေသူတွေးတွေးမှာပေါ့ကျွန်တော်ဘက်ကသူတို့မတွေးဘူးဗျကျွန်တော်ကဟိုသူတို့ဝန်ရင်3ပေးမယ်လို့ပြောထားတယ်3ပေးပြစ်ခတ်တာပေါ့ကျွန်တော်တို့မှာတော့မင်းတို့ငါတို့ပြစ်ပြီဆိုရင်တော့ပြန်ပြီး3ပေးတဲ့ပြစ်ခတ်ဆိုသူတို့ဘယ်နဲ့ပြင်မှတော့မသိပါဘူးအဲသူတို့မေးလိုက်လို့ရှင်ဟိုမှာအကြောင်းတစ်ခုပဲဖြစ်လို့ပြောလိုက်ရင်ကျွန်တော်တို့အောက်ကပြစ်တာကျွန်တော်မသိပါဘူးအဲစစ်စစ်ပါဦးမယ်ဆိုတာလေသူတို့ပြောပါတယ်ဒါကြတဲ့သူတို့လူတွေသူတို့ကျွန်တော်တို့လူတွေကျွန်တော်တို့ပြောလို့မရပါဘူးဆိုတဲ့အဖြစ်မူလေးရခဲ့တဲ့ဟာလေးရှိပါတယ
်
အဲ့တော့စောစောဖြစ်တဲ့လမ်းဖောက်လို့ရလုပ်ငန်းမှာဖြစ်တဲ့ဖြစ်စဉ်နဲ့ကျွန်တော်ဒီဘက်ကဖြစ်တဲ့ဖြစ်စဉ်နဲ့ဝေးတယ်လို့ပြောတဲ့ခါမှာကျွန်တော်တို့အနေနဲ့ကတော့တနေ့ရဖြစ်ပြီဆိုရင်တော့သူတို့ဖြစ်နေတဲ့နေရာတွေပေါ့နော်သိနိုင်မဲ့နေရာအသိပေးနိုင်မဲ့နေရာတွေကိုသတိပေးပြစ်ခတ်မှုတွေလုပ်တာပေါ့အဲဒါကြောင့်လည်းဒီလိုမျိုးသတိပေးပြစ်ခတ်မှုဖြစ်တယ်ဆိုတာဖြစ်တယ်ဆိုတာပဲပြောလို့ရပါတယ်
ဟုတ်က
ဲ့အဲ့တော့ဝေးတာမူကတော့ကျွန်တော်တို့တော့မသိဘူးပေါ့လေဒါပေမဲ့သူတို့သိအောင်တော့အသိပေးရတာပေါ့လက်စီရဲ့သဘောတရားမှာတော့ဗျာအများကြီးရှိပါတယ်ဒါတွေကတော့အများကြီးရှိပါတယ
်ဟုတ်ကဲ့အခုလောလောဆယ်ကတော့ဒီလိုတိုင်းရင်းသားအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငင်းချမ်းရေးကိုဥဆောင်ပြီးညှိနှိုင်းနေတာကငင်းချမ်းရေးဖော်ဆောင်ရေးစင်တာပေါ့နော
်
MPC ဒီအဖွဲ့တွေကဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နီးနီးဆက်ဆက်ဆွေးနွေးတာတွေပြောဆိုမှုတွေပြောဆိုတာတွေညှိနှိုင်းတာတွေရှိပါတယ်အဲရှိပေမဲ့လည်းအဲ တခါတခါကြလို့ရှိရင်ဒီလိုဟိုထိတွေ့မှုတွေကဇက်တိုက်ဖြစ်နေပြီးတော့သူတို့ရဲ့ညှိနှိုင်းမှုတွေမအောင်မြင်တတ်တဲ့ပုံစံမျိုးတွေကျွန်တော်တို့ကြားရတယ်လေအဲ့တော့တက်မတော်အနေနဲ့ငင်းချိုင်းစင်တာရဲ့လုပ်ငန်းစဉ်တွေနဲ့ဘယ်လောက်ထိမှန်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲဆိုတာလေးသိပြရတယ
် ABC ပေါ့လေ ABC ကနေလုပ်နေတဲ့မြန်မာနိုင်ငံငင်းချိုင်းပုံစံကြီးကော်မတီလေးဟိုဟာလေးရှိပါတယ်ရုံးလေးရှိပါတယ်သူတို့လောက်တာနဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လည်းငင်းချိုင်းအောင်မြင်ခြင်းတဲ့အတွက်ကြောင့်ပူးပေါင်းဆောင်ရွက်မှုတွေရှိတယ်အဲတက်မတော်ကရာရှိကြီးတွေဒီလေဒီအခါတော့ဆိုတာလုပ်တဲ့စီဝီတွေပါမပြတ်မကွက်ကျွန်တော်တက်ပြီးတော့ကျွန်တော်တို့ပြောသည့်ပြောထိုက်တဲ့အချက်တွေကျွန်တော်တို့ပြောတော့အဲသူတို့လည်းသူတို့နေဒီလိုနီလန်းပေါင်းဆောင်နေစူးစမ်းတာပဲတချို့လည်းအလျှော့ပေးတာတွေလျှော့ပေးတချို့လည်းညှိနှိုင်းလောက်တာတွေလည်းကျွန်တော်တို့တွေ့ပါတယ်တချို့ကလည်းကျွန်တော်လက်ခံနေတာရှိတချို့ကတော့လည်းကျွန်တော်တို့စိုးစိုးပြောကျွန်တော်တို့အမျိုးသားရေးအမျိုးသားနိုင်ငံရေးကြည့်တော့တိုင်းပြည်ရဲ့အခြေအနေမျိုးမျိုးချိန်ဆပြီးတော့မှကြည့်တဲ့အခါကျတော့တခါကျအာမွန်ခွင်ကြတဲ့ချက်လက်တွေရှိတာ
ဘလို့အချက်လက်မျိုးဟို
အော်ဟောသူတို့တောင်းဆိုတာပေါ့သူတို့တောင်းဆိုတာလေဥမာလက်နက်ကင်နဲ့ပတ်သက်တဲ့ဟာလေးတောင်းဆိုတာလေးရှိတယ်။နေမြင်နဲ့ပတ်သက်ပြီးတော့ဘာမှမပြောခဲ့အဲ့ဒါသူတို့ပြောတာလေးတွေရှိတာပေါ့။အဲတော့လုပ်ပန်းကွင်းတွေတောင်းတာလေးတွေရှိတာပေါ့။အဲဒါရေးကြတော့လေတချို့ဟာတွေမလိုက်လို့နိုင်တဲ့ဟာရှိတယ်လို့မလိုက်လို့နိုင်တဲ့ဟာတွေလည်းရှိတယ်။အဲဒါကြောင့်ဥပဒေကသွားကြမှာဖြစ်တော့ကျွန်တော်စိုးစိုးပြောလို့ပေါ့ကျွန်တော်တို့ကပါတီစုံဒီမိုကရေစီစနစ်ကိုသွားနေတယ်။ဥပဒေကပဲသွားကြဘူး။ဥပဒေကသူလူချင်းတဲ့ဟာလေးတောင်းပေါ့လေ။သူတို့တော့မဟုတ်ဘူးသူတို့ကတော့တချို့ဟာကြလဲတောင်းဆိုမှုလေးတွေနည်းများတော့ပေါ့အဲ့ဒါလည်းကျွန်တော်ထင်ပါတယ်သူတို့ဆိုးရိမ်မှုကြောင့်လည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်
အဲဆိုးရိမ်မှုကျွန်တော်တို့ကမရှိအောင်ကျွန်တော်လုပ်ပြဖို့လေတနှူးနှစ်ဖက်တော့လုပ်ဖို့တာဝန်တော့ရှိတာပေါ့ပါတယ်ဒါတော့ ABC နဲ့ပတ်သက်ရင်တော့သူတို့တို့ကတော့ကျွန်တော်တို့လည်းအောင်မြင်အောင်တော့လုပ်စေချင်တယ
်ဟုတ်ကဲ့
ဟိုတိုက်ပြီးငင်းချမ်းဖို့တော့တိတ်ထိကကြတော့တိတ်ထိကကြတယ်ဟိုတိုက်ပြီးမငင်းချမ်းဘဲနဲ့ကတော့အရှိစက်တူဖို့ဆိုတော့အရှင်ကတော့နေနှောင့်နှင်းနေမှာပဲ
ဟို
တွားတော့တွားမှာပဲမတွားဘူးမို့ကျွန်တော်လည်းတွားနေမှာပဲရှောက်နေမှာပဲတို့တော့လေတလန်းလန်းမဲ့အပြည့်လန်းမဲ့နေရာမှာအပြည့်မနှမ်းနိုင်ဘူးလှမ်းဝက်လောက်လှမ်းနေတဲ့အခြေအနေမျိုးလေးမှုသုံးမှုတော့လှမ်းနေတဲ့အခြေအနေမျိုးဖြစ်တဲ့ဟာမျိုးကျွန်တော်ကြုံနေရတာမဟုတ်ဘူးဖြစ်နေတာတော့
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့သတိထားမိတဲ့အချက်ကတော့ဒီလိုငင်းချမ်းရေးဖြစ်စဉ်တွေမှာငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးနေရင်းနဲ့တချို့ရင်ဆိုင်တိုက်ခိုက်မှုလေးတွေထိတွေ့မှုလေးတွေဖြစ်တယ်ဆိုလို့ရှိရင်ပြည်သူတွေအနေနဲ့ရောကျွန်တော်တို့သတင်းဌာနတွေအနေနဲ့ပါတိတိကျကျသတင်းအချက်အလက်တွေမရတာရှိတယ်အထူးသဖြင့်တော့ဒီတက်မတော်ဘက်ပိုင်းကဒါထုံးတန်းဆင်လာရထုတ်ပြန်လေးတိတ်မရှိဘူးအခုနောက်ပိုင်းမှာတော့သတင်းထုတ်ပြန်ရေးအဖွဲ့ဟိုလှုပ်ဆောင်လာပြီးတော့သတင်းတွေပေးလာတာတွေ့ရပါတယ်ဒီဟာနဲ့ပတ်သက်လို့တော့ကျွန်တော်တိုက်တွန်းနေတာတော့ဟိုသတင်းများပုံပွင့်လင်းလင်းထုတ်ပြန်ပေးပါဆိုတော့ပဲတိုက်တွန်းနေပါတယ်ဟိုတက်မတော်လိုပဲပြည်သူလူထုကလည်းဟိုငင်းငိုင်းကိုလိုလားတယ်ဖြစ်စဉ်ကိုအမှန်တိုင်းတိတိကျကျနားလည်ခြင်းနဲ့ဆန္ဒအားလုံးမှရှိကြတယ်ဆိုတော့ဘက်ပေါင်းစုံကကြားရင်ပိုကောင်းပါတယ်အဲ့ဒါလေးတစ်ချက်ပြောပြရသေးတယ်
အဲသတင်းပေါ်လေသတင်းဆိုရလဲဟိုအားလုံးပြောတိုင်းလဲသိကောင်းတာတော့မဟုတ်ဘူးတချို့အကြောက်လဲဖိအားပေးလို့ဖြစ်ပါတယ်ဒါကြောင့်လဲအဲ့ဒါယူပုံဖော်ပြီးတော့မှာပုံပြီးပုံကြီးချက်တဲ့ဟာမျိုးလဲဖြစ်တတ်ပါတယ်သတင်းဌာနတွေကလဲသူတို့ရဲ့ရှုထောင့်ကနေသူတို့ကရေးကြတာပေါ့ရေးတဲ့ခါကျတော့လဲကောင်းတဲ့ဘက်ကနေရေးလိုက်တော့တမျိုးပေါ့အဲ့လိုမျိုးပဲနဲ့သူတို့အယူဆလုံးမပြီးတော့သူတို့လဲယူသားသားလဲဖြစ်နိုင်ဖြစ်ကောင်းဖြစ်ပါဒါကျွန်တော်တို့မဆွဆွဲပါဘူးယူသားလို့ပြောတယ်ယူသားဆိုပေမဲ့သူတို့အဖြူတော်မှာတမျိုးမြင်ပြီးတော့မှရေးတဲ့ခါကြလို့ရှိရင်ပြိပက်ခပူပြီးကြီးမားတဲ့တုံမျိုးဆောင်းသွားတတ်တယ်။ဒါကြောင့်သူတို့ဘက်ကဘလောက်ပဲပါပြောပေါ့ကျွန်တော်တို့အနေနဲ့တော့ထိန်းသိမ်းလုပ်တယ်။အဲတိတ်ပြီးတော့မှထိခိုက်မယ်ဆိုမျိုးဆိုရင်ကျွန်တော်သတင်းထုတ်ပြန်ပေးတာပေါ့။ဒါကျွန်တော်ရဲ့အယူခံစိတ်ပါပဲ
။ဟုတ်ကဲ့
။ပြိပက်ခပူမကြီးသွားစေချင်လို့သာကျွန်တော်ပြောတာ
။
အခုဆိုရင်တချို့လူတွေရှိတယ်ဗျာ။ကျွန်တော်တို့ရှိမှလည်းဒုမှုကွန်ရက်နေနေပြီးတော့ပြောတာတွေရှိတယ်။မခံနိုင်တဲ့ကိုပြောတဲ့ဟာလည်းရှိတယ်။ဒါရီတာလိုက်ပြီးတော့ဟိုကျွန်တော်တို့သူတို့ပြောထားတဲ့ကျွန်တော်လိုက်လို့ပြင်မစေပို့ပြီးတော့ကြီးတဲ့ကြီးကျွန်တော်တို့အောက်မှာအနည်းဆုံးဟိုစားပေါ့ low profile ဖြစ်အောင်ပေါ့
ဟုတ်က
ဲ့အဲအတန်းနေဆုံးဖြစ်နော်သူတို့လည်းအတန်းနေဆုံးဒီဟာနဲ့ပတ်သက်ပြီး tension ကြအောင်ကျွန်တော်တို့လုပ်တယ် tension မြောင်ကျွန်တော်မလုပ်ချင်ဘူ
းဟုတ်ကဲ
့ကျွန်တော်ရဲ့စိတ်ကတော့ဒီတိုင်းပဲရှိတယ်
ဟုတ်ကဲ့ဟိုသတင်းသမားတွေကြားထဲမှာလူလူကြားထဲမှာအဓိကကတော့ဟိုရနိုင်တဲ့အချက်လက်ကနည်းလေလေကမ္ဘာယူဆချက်တွေနဲ့ပန်းရရတွေအကြီးလေးတွေပါဒါလေးရှိပါတယ
်ကျွန်တော်သဘောပေါက်ပြီ
ဟုတ်ကဲ့
ကျွန်တော်ပြောသေးတဲ့အချက်လေးဆိုကျွန်တော်ပြောနောက်ပိုင်းလည်းကျွန်တော်ပြောပါတယ
်ဟုတ်ကဲ့
အရင်ကတော့ကျွန်တော်တော်တော်လေးထိန်းသိမ်းလုပ်တယ်ဗ
ျဟုတ်ကဲ့
ထိန်းသိမ်းလုပ်တယ်ဗျဟု
တ်ကဲ့အဲ့တော့ဒီငင်းငယ်ကြီးမှာပဲအခုဟိုဗိုလ်ချုပ်ကြီးလည်းဆိုတာဟိုတော်တော်လေးရှင်းပြခဲ့ပါတယ်ဒီနေ့မှတိုင်းရင်းသားတွေဘက်ကပြောတဲ့အချက်လေးထဲမှာတိုင်းရင်းသားတွေကဖက်ဒရယ်ပြည်ထောင်စုဖက်ဒရယ်တက်မတော်ဆိုတဲ့စကလုံးအသုံးနှုန်းလေးတွေကိုမကြာခဏတွေ့ပါတယ်တောင်းဆိုချက်တွေပြင်းပြင်းထန်ထန်ရှိပါတယ်တက်မတော်အနေနဲ့ဒီချက်တွေကိုကြားထဲမှာတိုင်းရင်းသားအဖွဲ့အစည်းတွေနဲ့တက်မတော်နဲ့ကြားမှာဗာမြန်ကွဲလွဲမှုရှိတဲ့ဒီစကလုံး ဖက်ဒရယ်ဆက်စကရတိကြအောင
်ပြဿနာတော့ဖက်ဒရယ်ရဲ့ definition ပေါ့အဲ့တော့အရင်ဘုကျိုးအောင်ဆန်းကျွန်တော်တို့ရဲ့အမျိုးသားကောင်းဆောင်ဘုကျိုးအောင်ဆန်းပြောခဲ့တာရှိတယ်အဲ union တို့ federal တို့ပြောနေစကားရှုပ်ပါတယ်ကွာတဲ့ဒါ wording တော့ကျွန်တော်တိကျမဟုတ်ပါဗျာနော်အဲ့ဒီဘောပေါ့ရှုပ်တယ်အဲတို့မြန်မာလူပဲပြည်တော်စုပဲခေါ်တာကောင်းတယ်ဆိုပြီးတော့ပြည်တော်စုဆိုအတုံလုံးလေးသူစခဲ့တာပါဒီစုံလေးဒါဒီကျွန်တော်တို့မှတ်သားမိဘူးပါတယ
်ဟုတ်ကဲ့
အရေးကြီးတာတော့ federal တို့ပြည်တော်စုတို့အသေးပဲလူကြီးနာရှောက်ဆွဲထုတ်မယ်စားတကယ်တော့ကျွန်တော်တိုင်းရင်းသားအားလုံးစုစုစည်းစည်းညီညွတ်နဲ့နေဖို့အတွက်ပေါ့လေဒီလိုဆိုချင်ပါတယ်သူတို့ပြောနေတဲ့ federal ဆိုတာတော့သူတို့ရဲ့ဒီ federal UNFC ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖွဲ့စည်းပုံအခြေခံဥပဒေမှာရေးထားတဲ့အချက်လက်အရင်သူတို့ပြောဆိုခဲ့တဲ့အချက်လေးနဲ့ရပြောမဆိုရင်တော့ကျွန်တော်ရေဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မတူဘူး ကွဲကွဲမှုရှိနေတယ်ဆိုတော့တွားတွေ့။အနောက်ကြော်ပဲခုနပြောတဲ့ Federal ပြည်အောင်စုတက်မှာတော့ပေါ့။အဲ Federal Union Army ပေါ့ FUA ပေါ့။အဲ Federal Union Army ကလည်းသူတို့ဖွဲ့ဝတဲ့ဖွဲ့ထားတာအဲ့ဒီခုနက Federal ပြည်အောင်စု UNFC ရဲ့ဟိုထဲမှာပါပါတယ
်။ဟုတ်ကဲ့
သူတို့အဲ့မှာအချက်တစ်ချက်အခန်းတစ်ခုနဲ့ပါတာတွားတွေ့တယ်။ဒီလိုသာဆိုလို့ရှိရင်ကျွန်တော်တို့ရှိမှာလည်းတက်မလို့ရှိတာပေါ့နိုင်ငံနဲ့နိုင်ငံတိုင်းမှာတော့အမျိုးသားတက်မလို့ဆိုတာရှိတယ်ဟိုကျွန်တော်တို့ရှိမှာဆိုကျွန်တော်တို့တက်မလို့ပေါ့
ဟုတ်ကဲ့
ဘယ်နိုင်ငံမှာကြည့်အမျိုးသားတက်မလို့ဆိုတခုပဲရှိတယ
်ဟုတ်ပါ
နှစ်ခုသုံးခုအပြိုင်ဖွဲ့တာလည်းဘယ်နိုင်ငံမှာမှမရှိဘူး even အမေရိကန်လည်းမရှိဘူးအိန္ဒိယချင်းရှိတယ်အိန္ဒိယလည်းမရှိဘူးတရုတ်လည်းမရှိဘူးထိုင်းလည်းမရှိဘူးဗီနာဒီတည်းမရှိပါဘူးဒါနိုင်ငံတကာစောင့်လို့နဲ့ကြည့်ပြီဆိုရင်ပေါ့ဟုတ်ကဲ့ဒါကျွန်တော်တို့တက်မလို့ပေါ့ကျွန်တော်တက်မလို့ကတိုင်းသားအလုံးနဲ့ဖွဲ့စည်းထားတဲ့တက်မလို့ဖြစ်ပါတယ်ရရှိရှိတဲ့အရာရှိတဲ့မှာဆို4500လောက်ကတိုင်းသားအရာရှိတွေဖြစ်ပါသူတဲ့ဘိုလ်ချုပ်ကြီးအဆင့်ကြီးရှိတယ
်ဟုတ်ကဲ့
ကျွန်တော်ကိုယ်တိုင်ပြင်လဲဒဝေကမိဘတွေဒဝေကဖြစ်ပါဒဝေဖြစ်ပါ
ဟုတ်ကဲ့
ကျွန်တော်မြန်မာစိတ်ရှိတယ်မြန်မာစိတ်ပါအဲ့တော့ဒီထဲမှာလဲဟိုဆက်ဆံပြောတယ်သူတို့ကဒီဖက်ဒရယ်တက်မလို့တက်မလို့ပြောလို့ရှင်ကျွန်တော်တို့တက်မလို့မှာလဲစစ်မှုဌာနနဲ့စီမီစီကန်နေရှိတယ်မြေတီတိုင်းသားမဆို18နှစ်ပြည့်ပြီးတဲ့မြို့သဘောဆန္ဒနဲ့လောက်ပြည့်တဲ့စံနောက်တောင်ဝန်ထမ်းဆောင်မှာ18နှစ်ပြည့်ပြီပဲကျမ်းမှတန်သွားတယ်ဆိုတော့တက်မတော်ဆိုင်ရင်တက်မထားချင်ရှိတာပေါ့73ချက်ပေါ့73ချက်မြင်မြင73ချက်နဲ့ကိုင်ညီမယ်ကိုယ်တိုင်စံနာပြုမယ်သက်18နှစ်ပြည့်ပြီမယ်အဲဆိုလို့ရှိရင်တော့ဒေသတိုင်းသားမဆိုတက်မတော်တွေမှာထားဝန်ထမ်းဆောင်ပိုင်ရှိပါတယ်အဲလုပ်လို့ရပါတယ်အဲစစ်မှုထမ်းစစ်မီးနဲ့ပေါင်းမယ်ဆိုလို့ရှိရင်ဒါအများကြီးဖြစ်တာပေါ့အဲတော့ဒီမှာရင်ကျွန်တော်တို့နဲ့ကျွန်တော်တို့နည်းနည်းလေးဟိုသဘောထားလေးတွေမထူထားလေးဖြစ်တာပေါ့အရင်တော့ကျွန်တော်တို့ရှိမှာလေအတိုင်းသားတက်တဲ့တက်တွေရှိပါတယ်ဥပမာအရင်ဗမာတနက်ကန်တက်ရင်တို့ရှမ်းတနက်ကန်တက်ရင်တို့ချင်းတနက်ကန်တက်ရင်တို့ဆိုအရင်လူလည်းများခင်ကကျွန်တော်တို့လူလည်းပြားတဲ့ချိန်မှာတခါတည်းပါလာတဲ့တက်တွေရှိတယ်ဒါလည်းအခက်ခဲတွေအများကြီးကြုံရတယ်ဒါကြောင့်လည်းလူကြီးတွေကအရင်တက်မလို့အကြီးကြီးတဲ့ဒီအရလေးတွေကိုနံပါတ်၁ရဲ့လူတွေဆပြောင်းလဲဖွဲ့စည်းတာပေါ့နောက်ကြောင့်တခါချင်းနေချင်းမန်နေနဲ့နာမည်ပြောင်းပြီးတော့အကုန်လုံးဖွဲ့ပြီးတော့တက်မလို့တပုံစံတစ်ခုတည်းနဲ့ပြောင်းကြတာဖြစ်ပါတယ်တက်မလို့ဆိုတာတော့စီးလုံးရှိမှဖြစ်မယ်တနက်ကအဖွဲ့စည်းဖြစ်တဲ့တဲ့ကြောင့်တတ်မတော်ကွဲနေလို့မရဘူး။ဒါကြောင့်စူးစီးညီညီတဲ့တတ်မတော်တို့ခုပဲရှိဖို့တင့်နေလို့ကျွန်တော်တို့ကယူဆတယ်။
အခုလက်ရှိတတ်မတော်အနေနဲ့ကဒါပြောရမယ်ဆိုလို့ရှိရင်ပြည်ထောင်စုတတ်မတော်ဒါပေမဲ့လည်းတစ်ဖက်အတုံးနှုံးအနေနဲ့ဆိုရင်လည်းဒါဖယ်ရယ်တတ်မတော်ဆိုတဲ့သဘောမျိုးပြောနေတ
ယ်။ဒါလိုပါပဲ။ဒီအသေးတွေပါပြည်ထောင်စုတတ်မတော်ပါပဲ။တိုင်းသားအလုံးပါတယ်။တိုင်းသားအလုံးကျွန်တော်တို့ကောက်နှုတ်ထားတဲ့ဟိုပါဆင်းရင်ပါဆိုရင်တိုင်းသားအလုံးရှိတယ်။တတ်မတော်တွေမှာတိုင်းသားအလုံးရှိတယ်။တချို့လဲကပြတချို့လဲတကယ်တိုင်းရင်းသားစစ်စစ်တွေရှိပါလက်ရှိလဲဟလာရဲတပ်သားနေစားပြီးအရာငါဘူစီအခြားစင်ပေါ့ရှိတယ်အရာရှိဆိုလို့ရှိရင်ဆွတ်ဆွတ်ပြောလို့အရာရှိငယ်ငါနေပြီးတော့ဒုတက်ဘူချူကြီးအဆင့်တီတိုင်းသားတွေရှိတယ်ဆိုတော့ကျွန်တော်ပြောလ
ို့ဟုတ်ကဲ့ခင်ဗျအဲ့တော့ဒါပြည်တော်စုတက်မတော်အနေနဲ့ဒါပြည်တော်စုကြီးတရက်လုံးကိုကာကွယ်ပေးရမယ်အခွင့်အရေးတွေဒီကိစ္စတွေကိုလှုပ်ဆောင်နေရဆိုကျွန်တော်လည်းနားလဲပါတယ
်
ဒါပေမဲ့နိုင်ငံတကာမှာတော့မြန်မာနိုင်ငံရဲ့တက်မတော်နဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြနေတဲ့အချက်တည်းမှာတခြားအရေးအကြီးဆုံးနောက်တစ်ခုရှိပါတယ်ခင်ဗျအဲ့ဒါကတက်မတော်နဲ့လူအခွင့်အရေးဆိုင်ရာကိစ္စတွေပ
ါ
အထူးသဖြင့်တော့ဒီတက်မတော်အနေနဲ့တိုက်ပွဲတွေရင်ဆိုင်နေရတဲ့အနေအထားဆိုတော့ဒီတိုက်ပွဲဒေသတွေမှာဆိုလို့ရှိရင်ဒါလူအခွင့်အရေးကျူးလွန်ဖောက်ပြမှုတွေရှိတယ်ပေါ့နော်အဲ့ဒါအပြင်ကိုကလေးစစ်သားစုဆောင်မှုတွေရှိခဲ့တယ်ဒါတွေကတော့ကလေးစစ်သားစုဆောင်မှုကိစ္စမှာတော့ဗိုလ်ချုပ်မှုကြီးတို့အနေနဲ့ပြုကျင်စရာတွေပြုကျင်ပြီးတော့ဒီကလေးစစ်သားမဖြစ်အောင်ကာကွယ်နေတဲ့အကြောင်းရင်းတွေတော့ကျွန်တော်တို့လည်းကြားပါတယ်ဒါပေမဲ့တခြားဟိုနေဆက်ဒေသတွေမှာဖြစ်နေတဲ့လူခွင့်ရေးဖောက်ပြမှုတပ်ဖြတ်ကျူးလွန်မှုသူတို့ဆက်ဆွဲတဲ့ဒီအာရမမှုဒီလောအပ်ပြီးစေခိုင်းမှုဒီကိစ္စအရင်နဲ့ပတ်သက်လို့ကတော့ပြောဆိုဆက်ဆွဲတာနေကြားနေရစေခင်ဗျအ အဲ့ဒါနဲ့ပတ်သက်လို့ရောဘုရားမှုရဲ့လမ်းညွှန်မှုကဘယ်လိုရှိတယ်လဲဘယ်လိုဖြည့်ရှင်းဖို့စီစဉ်နေရှိတယ်ဆိုတာသိချင်ပါတယ
်အမနာကောင်းတဲ့မိဘတို့ခုလို့ပြောရမှာဒါကကျွန်တော်နဲ့ရှင်းပြချင်တာပေါ့နော်ကျွန်တော်တို့တတ်မို့သားဆိုတော့မတတ်ထုံသားဖြစ်ပါတယ်အဲစီကံမဖောက်ဘူးလို့ကျွန်တော်မပြောလို့ပေါ့ရှိကောင်းရှိနိုင်တာပေါ့သို့တော့စီကံကိုတော်တော်လေးထိန်းထားတာပေါ့ကျွန်တော်တို့မှလည်းဟိုအမေနဲ့ညွှန်ကြားချက်တွေရှိပါတယ်အော်1959နဲ့တက်မတော့အဲဥပဒေစာရှိတယ်အစည်းအကမ်းနဲ့ဖော်ပြရေးယူရတာရှိတော့နော်ကျွန်တော်တို့ရှိမှလည်းနော်ကျွန်တော်တို့ရဲ့ပြစ်ဒဏ်အဖြစ်ပြီးတဲ့အခါမှာလည်း never say အဖြစ်ပြီးတာလည်းကျွန်တော်တို့ပူပြီးပြင်းထန်တယ
်ဟုတ
်ပြီပြူကြီးပါတယ်အဲ့တော့သူများကလူသားမှုတစ်ခုဖြစ်တယ်ဆိုလို့ရှိရင်သူတို့ရှိမှအချိန်ကြီးအချိန်ကာမူတည်ပြီးတော့နှစ်နှစ်သုံးနှစ်လေးနှစ်ငါးနှစ်နဲ့ပြီးကောင်းပြီးသွားနိုင်တာပေါ့အဲ့ကျွန်တော်ရှိမှကြောင့်မရဘူးများသောအားဖြင့်တော့9နှစ်10နှစ်တချို့ဆိုရင်ကျွန်တော်တေတာထိပြီးပါတယ်ဒီလိုထိပြီးပါတယ်အဲကျွန်တော်တို့ခုနပြောတဲ့အရက်နေဖက်နဲ့ပတ်သက်ဖြစ်မှုဖြစ်နေတဲ့ကိစ္စတွေပေါ့ဟိုမှာပြင်ပြောလို့ရှိနေတော့တေမှုတွေလူတည်တဲ့ကိစ္စရှိတယ်လူတတ်တဲ့ကိစ္စရှိအာရမပြုကျင်တဲ့ကိစ္စတွေကျွန်တော်တို့ကလည်းတေတတ်ကျင့်ဆိုတဲ့ဟာလေးပြောကြတော့ဒါနဲ့ပတ်သက်တော့ကျွန်တော်ပြင်းပြထန်ထန်အရေးယူတာရှိတယ
်ဟုတ်ကဲ့
တချို့အရက်ဖက်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းအရက်ဖက်လှုပ်လို့ရတဲ့ကိစ္စဆိုရင်တမ်ဘရိုပိုင်းစစ်စစ်တမ်ဘရိုပိုင်းဆရာတရားစီရင်မှုပြီးတာနဲ့ကျွန်တော်နေဖက်ကိုခွဲပေးလိုက်တာပေါ့ခွဲပေးလိုက်တယ်အားရတဲ့အများကြီးရှိပါတယ်အများကြီးရှိတော့ကျွန်တော်တို့ဘက်မှာဆိုလို့ရှိရင်လည်းတကယ်လို့တက်မော်တာတိုင်းပြည်သိမှုထားခြင်းမှာဖြစ်တယ်ဆိုလို့ရှိရင်လည်းတော်တော်ပြင်းပြထန်တာပြည်ထန်ချတယ်အာရမမှုနဲ့လူတတ်မှုနဲ့ပါတဲ့ရာရယ်နော်အာရမမှုနဲ့ပါလေငွေရတဲ့ကလေးနဲ့ပတ်သက်တဲ့ဖြစ်တယ်ဆိုတော့တေရန်တိပေးတဲ့ဒီကျွန်တော်တို့ပေးပါတယ
်
ဟိုပြည်ထန်စီရင်တယ်မစီရင်တော့တပိုင်းပေါ့လေဥရီကတော့ကျွန်တော်တို့ပြင်းအပြင်းဆုံးပြင်းထန်အောင်ကျွန်တော်တို့ပေးတယ်ဒါတော့ကျွန်တော်ကတော့ဒါလုံးဝလက်မခံဘူးတိုင်းသားဟိုဟာပေါ့လူမျိုးကြီးကလည်းလက်မခံနိုင်ဘူးကျွန်တော်မြန်မာနိုင်ငံရဲ့ practice ကလက်မခံနိုင်ဘူးအဲ့တော့အတိုင်းသားကြီးရာရာလဲကျွန်တော်တို့ဒီပြည်သူ့ကြပေါ်ဖွာလာတဲ့တပ်မတော်သားတွေဖြစ်တဲ့ကြောင့်ပြည်သူစော်ကားတဲ့အာမျိုးတော့ဖြစ်လို့မရအောင
်
အဲ့ကျွန်တော်တို့ကပြည်သူရဲ့ထောက်ပံ့အားပေးမှုများပဲလို့လဲနိုင်ငံတော်ကာကွယ်ဆိုတာလဲပြည်သူနိုင်ငံကာကွယ်တခုဖြစ်ဖို့မလွယ်ဘူးအဲ့ပြည်သူကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှသာရမှာဖြစ်တယ်ဒါကြောင့်ပြည်သူနဲ့ပတ်သက်ပြီးဖြစ်လာတဲ့ဟာဆိုတော့ကျွန်တော်ထိထိကြရကိုအရေးယူတယ်ကဟု
တ်ကဲ့ခင်ဗျာ
ထိထိကြရအရေးယူတယ်ဒီလိုပဲနောက်တော့ခုနငရွေစတားလေးကိစ္စပေါ့အာဖြစ်တာရှိခဲ့ပါတယ်အဲကျွန်တော်တို့လည်းဒါနဲ့ပတ်သက်ပြီးကျွန်တော်တက်မလကာဟုစီဖြစ်တဲ့ချိန်မှာတော်တော်ထိထိရောက်ပေါက်ထုတ်ပြီးအရေးယူပါတယ်ရေးယူရပြီးတော့မှခံရတဲ့အရာရှိအခြားစိတ်တွေလည်းများစွာရှိပါတယ်ပြန်ထွက်ပြီးကြည့်တဲ့ခါဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်အဲဒီဘက်ဘက်မှာတက်လူလေးရကျော်တော့ကျွန်တော်ရှိပါတယ်အဲ2000ခုနှစ်ကနေစပြီးကောက်တုံးမယ်ဆိုရင်တော့1000ကျော်လောက်1000အဆုံးတက်လောက်ကျွန်တော်တို့ပြန်ပြီးတော့ပြေးခဲ့ပြီးဖြစ်ပါတယ်ဒါလည်းအခုတည်းတော်တော်စစ်ထုတ်ပြီးတော့လုပ်နေပါတယ
်ဟုတ်ကဲ
့ဒါလည်းချင်းပြောရပြကျွန်တော်တက်မလို့သိခါကြရတဲ့ကိစ္စပေါ့
ဟုတ်ပါဘူး
ကျွန်တော်တော်တော်လေးဒါနဲ့ပတ်သက်ပြီးဆောင်ထိတ်ပါတယ
်ဟုတ်ကဲ့
အဲတော့ခံနဲ့ခံမြင်ပါတယ်ဘာလို့ဆိုတော့ဒါလေးကဟိုတိရခိုင်တော့မရှိဘူ
းဒါကိုထောက်ပြတ
ိရခိုင်တော့မရှိတဲ့ကိစ္စကျွန်တော်မှဒါနဲ့ခေါင်းချောက်နေလို့လည်းဘာလို့မဖြစ်ပါဘူး